လက်ဗရန်မြို့နယ်ရေငန်နဲ့အုတ်ဖို့စုကျေးရွာမှာဩဂတ်လ29ရက်ညပိုင်းကစစ်ကောင်စီတပ်တွေဝင်ရောက်မိရှို့ဖျက်ဆီးမှုကြောင့်နေအိမ်300လောက်မိလောင်သွားတယ်လို့ PDF ဘက်က VOA ကိုပြောပါတယ်။စစ်ရေးပဋိပက္ခကြောင့်ရေငန်နဲ့အုတ်ဖို့စုစတဲ့ပတ်ဝန်းကျင်ကကျေးရွာကန်ဒေသခံတွေဥယျာဉ်စွန့်ခွာပေးလို့ရထွက်ပြေးနေရတာကိုရန်ကုန်ကပေးပို့လာတာအလိမ်မှာကြောက်ပြပေးပါအောင်ခင
်ဗျ။ဩဂတ်လ29ရက်ညပိုင်းကပဲခူးအနောက်ချမ်းလဗဒန်းမြို့နယ်အတွင်းအင်ဂျီတရားတော်ရှိတဲ့အုတ်ဖို့စုကျေးရွာကိုစစ်ကောင်စီတပ်ဖွဲ့တွေမီးရှို့ခဲ့ပြီးတော့ဩဂတ်လ28ရက်မနက်ပိုင်းမှာလည်းအုတ်ဖို့စုရွာကလေးရအင်ဂျီလျာလောက်ရှိတဲ့ရေငယ်ရွာကိုထပ်မံပြီးတော့မီးရှို့ခဲ့တယ်လို့လဗဒန်းမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကဗီဒီယိုကိုပြောပါတယ်
။ရောခုနော်ကြီးကျော်စောလို့ပြောအမကျော်တွေမီးရှို့တာကြော်ရရင်လူမျိုးဆိုတာအမမျိုးဆိုတော့အုပ်ပုကြီးရနေနေရဆိုတော့ဦးတပွဲဖြစ်တဲ့လူရနေအမီးရရနေရပေါ့အဲ့ဒီအမီးရရနေရကိုမျိုးဆိုတော့အုပ်ပုကြီးရအင်ဂျီတရာတော်လို့ရှိတယ်အဲ့ဒီအင်ဂျီတရာတော်ရှိတဲ့လူကိုရှိုးလိုက်တာအညာရင်းနဲ့ပုံနေပြောပါတော့နောက်ကြော်ကလေးအင်းနေရလို့ရှိတာကိုသူတရာတော်ရှိုးတာရှင်းနေရတပွဲဖြစ်တယ်အခုဒီတော့ရတဲ့သူဆိုမှုကအတူပြုလို့တော့မရသေးဘူး
အရသာထိခိုက်သေးဆုံးမှုရှိပေမဲ့ဒေသအခြေအနေမငြိမ်သေးတာမို့အတည်ပြုလို့မရသေးဘူးလို့ဆိုပါရယ်ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ပဲခူးတိုင်းအစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးတင်ဦးကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူးပြီးရတဲ့ဩဂတ်လ24ရက်နေ့ကလက်ပတန်းမြို့နယ်ထဲနေရအနက်စစ်ဆောင်ထိုးလာတဲ့စစ်ကောင်စီတပ်တွေကိုတာယာဝတီခရိုင်ကပြည်သူ့ကာကွယ်ရေးတပ်ရင်းပူးပေါင်းတပ်တွေကကြားကြက်တိုက်ခတ်ပြီးတော့အထိနာခဲ့တယ်လို့ဆိုပါတယ်။လက်ပတ်တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကဗိုလ်မှူးအဆင့်အထိတေဆုံးခဲ့တာကြောင့်ကျေးရွာတွေကိုမီးရှို့ဖျက်ဆီးတာလို့လဗဒန်းမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ
်အခုပြေးခဲ့တဲ့24ရက်နေ့ကသူတို့စစ်ကြောင်းကိုကျွန်တော်တို့တွေနဲ့ပြေးလိုက်တော့ဖြစ်တော့မှာသူတို့ကပြေးဆုံးကြခဲ့တာတွေနဲ့အကောင်20ကျော်ဟိုထိုင်အောင်လို့ပြေးသွားတော့ဒီအများကြီးပဲဒီကနေအရှင်ဖမ်းမိလိုက်တာလဲစစ်ကောင်စီတို့ပြီးတော့အဲ့ထက်မှာမှာသူတို့ဗိုလ်မှူးအဆင့်တစ်ယောက်ဗိုလ်ကြီးတစ်ယောက်ပေါ့နော်တက်ကြကြီးတစ်ယောက်အဲ့လိုသူတို့အကြီးကြီးတွေပါသွားတယ်ပေါ့လဗဒန်းမြို့နယ်ရဲ့စစ်ကောင်စီဥက္ကဋ္ဌပေါ့နော်ဗိုလ်မှူးကသူကတခါတည်းကြာတော့တယ်တိုက်ပွဲမှာအဲ့လာရီကသူတော်တော်လေးမဲခဲ့တာပေါ့မဲခဲ့တော့မနေ့ကပွဲမှာလည်းဆောင်းမှုတော့ဖြတ်ကြည့်တယ်အရင်ရတယ
်စစ်ကြောင်းကအုပ်ဖို့စုနဲ့ရေငယ်ရွာအထိရောက်လာပြီးတော့ဩဂတ်လ29ရက်နေ့အထိနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်နေနေစိုးမိုးနိုင်ဖို့ကြိုးစားခဲ့ပေမဲ့တာလုံနဲ့လက်နက်အင်အားနဲ့အပြင်းထန်ပြန်ခုခံတိုက်ခတ်လာတာကြောင့်ပြည်သူ့ကာကွယ်ရေးတပ်ဘက်ကပြန်ဆုတ်ထားရတယ်လို့လဗဒန်းမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ်
နေနေစုံမဖို့ကြိုးစားကြည့်တာပေါ့နော်။ဒါပေမဲ့သူ့ဘက်ကအင်အားအလုံးကြီးနဲ့အပြင်ဘာပဲတာတာသွားလို့ဆိုလက်နဲ့ပေါ့လက်နဲ့အင်အားဟိုကျတော့ကိုရီးယားမရှင်းနိုင်ကိုရီးယားမရှိတာလေးတွေကလက်လုံလေးတွေနဲ့ကြီးမလောက်မလားနဲ့လောက်ရတယ်ပေါ့နော်။အဲ့လိုတွေဖြစ်ပုံနဲ့အမေရိကန်ထိတဲ့တိုက်ပွဲတွေချုံတိုက်ပွဲဆိုရင်တော့ကိုရီးယားဟိုအများနဲ့နိုင်မိတာပေါ့။သူတို့ကရှိမှသူစစ်ကြောင်းထုတ်တယ်နောက်ကနေပြီးတော့လက်နဲ့ကြီးနဲ့ပြစ်ဖို့ပေးတာကသူ့လက်နဲ့ကြီးကအင်အားတော်တော်အကောင်းတယ်ပေါ့နော်တော်တော်အင်အားများပြားတဲ့ဖြစ်တဲ့အတွက်ကိုတို့ဒီတပ်ဖွဲ့တွေကိုအကုန်လုံးဒီပြန်ပြီးတော့ဆုတ်ခိုင်းတာပါလေပေါ့
စီရင်ပတိပခါရီကြောင့်အုပ်ဖို့စုရေငယ်ရွာစတဲ့အနီးနားကပတ်ဝန်းကျင်ဈေးရွာတွေထောင်ထဲချီရှိတဲ့ဒေသခံတွေအိုးအိမ်စုခွာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပြီးတော့အခုကြီးအမျိုးမျိုးလိုအပ်နေကြတယ်လို့ဆိုပါတယ်ရှင်